ြည်ပခီးစင်တွေကိုအမြည်တက်ပြီးတော့ဖိတ်ကြားတဲ့အပေါ်မှာဝင်ကြီးဌာနကခွင့်မပြုဘူးပေါ့နော်တင်းကျပ်စွာတားမြစ်လိုက်တယ်ဆိုတော့အဲ့လိုတားမြစ်လိုက်တာခါဆရာဆရာမတွေအတွက်ပေါ့နော်ဘလို့အခွင့်အရေးတွေပေါ်မှာသွားပြီးတော့တက်ရောက်မှုတွေရှိနေလဲရှင်
ကျောင်းသားတွေလွတ်လပ်စွာသင်ယူနိုင်ခွင့်တို့ဖွံ့ဖြိုးခွင့်တို့တော့အရင်ဆုံးဆက်ထိခိုက်သွားပါတော့ဆလိုချင်တာဆရာတယောက်ကသူ့ရဲ့ဆရာတယောက်ရဲ့အရေးသွေးပြေးဝဖို့လေသူကရတဲ့နေရာကနေသူပေါ့နော်သင်ယူဖို့ခွင့်လန်းကရှိရမယ်လွတ်လပ်ခွင့်လည်းရှိရမယ်ပေါ့နော်အဲ့ဒီဖွံ့ဖြိုးခွင့်ကိုတော့အဓိကထိခိုက်သွားတာပေါ့နော်နောက်တစ်ခုကတော့ဒီကရီယာလွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်လည်းမရှိဘူးပေါ့ခဏသူ့ရဲ့ professional development လို့ပြောရဲသူ့ရဲ့အရေးသွေးတွန်းမြင့်ရေးဆိုင်ရာကိစ္စရပ်လေးတစ်ခုမှတော့သူ့မှာထက်ကညွန်ကြားချက်တွေအောက်မှာပဲလိုက်နာနေရတယ်ဆိုတော့အဲလွတ်လပ်ခွင့်ဖြစ်နောက်တစ်ခါဒီဟာရဟိုချုပ်ကန်မှုကိုတည်သုံးပြီးတော့ဆရာကြီးရဲ့ခွင့်ကိုကန့်တတ်လိုက်တာပေါ့အဲ့တော့ဆိုလိုချင်တာလက်ရှိမျိုးသားပညာရေးဥပဒေနဲ့ပညာရေးမူဝါဒတွေကဟိုချုပ်ကန်မှုကိုစီမံခန့်ခွဲမှုသွားတဲ့ခါကျတော့အဲ့ဒီစီမံခန့်ခွဲမှုအာဏာကိုပဲသူအပြည့်အဝသုံးပြီးဆရာရဲ့ခွင့်ကိုတားပလိုက်တာပေါ့အဲ့ဒီဆရာရဲ့ခွင့်ကတော့လို့နှစ်ဆင့်တားခံထည့်ရလို့ထင်တယ်မူဝါဒရလည်းတားခံထည့်ရခုနဆရာဦးချင်းစီရဲ့လွတ်လပ်ခွင့်ကလည်းအဲ့မှာတော့တားခံထည့်ရပါပေါ့
ဟုတ်ကဲ့ရှင်အဲ့လိုအမြင့်တက်ဖိတ်တာကတော့ဟိုဘာကြောင့်အဲ့လိုမျိုးဖိတ်ကြတာလဲရှင
်တချို့ကလည်းသူနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေဥပမာတူဦးချင်းရဆက်ဆက်မှုရှိမယ်ဒီအဖွဲ့အစည်းရဆက်ဆက်မှုတွေလည်းရှိမှာပေါ့လေနော်ဒါမှမဟုတ်သူ့အတူတူဦးချင်းရပညာရေးဆိုင်ရာပါဝင်ပတ်သက်မှုတွေကြောင့်လူတည်များနေတာတွေလည်းရှိမှာမျိုးမျိုးရှိနိုင်တယ်လို့ကျွန်မထင်တယ်ဒါကြောင့်ကျွန်မရဲ့ဒီအတွေ့အကြုံရပဲပြောမယ်ဆိုတော့အဲ့ဒီအတွက်ပိုင်နေနေနဲ့ဖိတ်လာတာလည်းရှိနိုင်တယ်ပေါ့လေနော်အဖွဲ့အစည်းကိုဖိတ်တာလည်းရှိနိုင်မှာအဲ့တော့အဖွဲ့အစည်းကိုဖိတ်မယ်ဆိုရင်လည်းအဖွဲ့အစည်းကိုဖိတ်တာတစ်ဖွဲ့လုံးကိုဖိတ်တာမဟုတ်ဘူးလေအဖွဲ့ကိုဖိတ်ရင်အဖွဲ့ကဥစားပြုတဲ့သူတွေသွားတာအရောဘာလို့လဲရှိနိုင်တာပေါ့လေနော်အဲ့လိုဟာလေးပြောရလို့ထင်တယ်ကျွန်မပေါ့
တခြားဒီဆရာဆရာမတွေလည်းသွားခွင့်ရှိတဲ့အခွင့်အရေးပေါ့နော်အဲ့ဒါကိုဆုံးရှုံးသွားတဲ့အတွက်ကြောင့်မို့လို့ပေါ့နော်ဒီလိုမျိုးဒီပိုင်နေနဲ့ဖိတ်တာတွေကိုသူတို့တွေကကန့်တက်လိုက်တယ်လို့လည်းပြောတာမျိုးတွေရှိတယ်ရှင်ဆိုတော့ဒီလိုအဲ့လိုအမြည်တက်ပြီးတော့မဖိတ်ဖန်းနဲ့တတ်မှတ်ထားတဲ့အချက်အရာဘောင်ဝင်တဲ့သူတိုင်းကိုဝင်ရောက်ရှောက်ထားခွင့်ရှိအောင်ဖိတ်ကြရမယ်ဆိုတဲ့ပုံစံမျိုးကိုပေါ့နော်ပြောထားတာမျိုးတွေရှိတဲ့အခါကျတော့အဲ့လိုမျိုးဆိုရင်ရောဆရာမတို့ဘလို့ပုံစံမျိုးဖြစ်သွားမလဲရှင
်ချို့ဆရာဖွဲ့ပြီးချို့ဆရာတူဦးချင်းတွေကလည်းသူတို့သက်ဆိုင်ရာပညာရေးဆိုင်မှာစောနဲ့မသက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ဆက်ဆက်လုပ်ခိုင်နေတဲ့သူတွေဆိုလို့ရှိရင်တော့သူတို့ရဲ့ဒီဆက်နွယ်မှုအရာပဲဖြစ်ဖြစ်သူတို့ရဲ့ဘောင်ဝင်ပတ်သက်မှုတာပဲဖြစ်ဖြစ်လေတူဦးချင်းတို့အဖွဲ့လိုက်ကိုဖိတ်တာတွေကရှိလာနိုင်တယ်နော်တော့အဲ့လိုဟာတွေကအားလုံးကပညာရေးဝန်ကြီးဌာနကတောင်းရတရားပေါ်မှာသူတို့ကပြန်ပြီးစီမံခန့်ခွဲမယ်ဆိုတာတော့အဲ့ဒါတော့ဆရာတွေနဲ့အဖွဲ့အစည်းတွေလုတ်ပိုင်မယ်ကိုတားဆီးတယ်လို့တော့ပြန်ဖြစ်နေတာပေါ့နော်အဲ့တော့ခုနကပြောတဲ့ဒီဆရာဆရာမတွေအားလုံးကဒီလိုမျိုးပေါ့လေဟိုပညာသင်တဲ့ဟိုခုနလေ့လာတဲ့အစီအစဉ်တွေဆက်ရတဲ့ဟာတွေကိုတော့ဒီပညာရေးဝန်ကြီးဌာနကမှသူ့အစီအမံနဲ့သူတို့ရှိနေတာမျိုးဟိုမြင့်မြတ်တက်တာဖြစ်တဲ့ policy တွေထားပေးလိုက်တာမျိုးကတော့ပို့အဆင်ပြေမယ်ထင်တယ်ဆရာတွေသင်ယူနိုင်မဲ့အခွင့်အလမ်းနဲ့ဆရာတိုင်းအယောက်တိုင်းရနိုင်တဲ့ဟာကိုလေပညာရေးဝန်ကြီးဌာနအနေနဲ့ကြကြံမျိုးလှုပ်ဆောင်ဖို့လိုတယ်အစိုးရခွင့်လန်းနေပို့ချပေးတင်တာပေါ့တခြားဆရာမတွေမှာမမြတ်တဘူးလို့ဖြစ်သွားမဲ့ဟာတွေမှာတော့ဒါတွေရှိနေတယ်လို့ကျွန်မသုံးသပ်ကြည့်ရပေါ့နော်ဟုတ်ပိုင်နေဖိတာကဟိုတခြားအဖိတ်မခံတဲ့သူတွေတော့ဟိုတမျိုးများဖြစ်မလားဆိုတော့တာမန်တွေးတော့တွေးလို့ရတယ်ဒါပေမဲ့အဲ့ဒါကအဲ့လိုခါကိုဒီလိုမျိုးညွှန်ကြားချက်တွေထုတ်ပြီးတော့ပေါ့နော်ဆရာတွေရဲ့လွတ်လပ်ခွင့်ဆရာတွေရဲ့လွတ်လွတ်လပ်လပ်ပညာဆက်လက်ဖွံ့ဖြိုးရေးအခွင့်ကိုတားဆီးတဲ့အမိန့်ညွှန်ကြားချက်တွေကတော့ဒါတရားမျှတမှုရှိလို့ပဲထင်တယ်။အဲ့လိုဖြစ်လာတဲ့အကြောင်းရင်းတော့ဒါတိတိချာချာဌာနတွင်းမှာတိတ်ချာချာဖွေပြီးတော့ပေါ့နော်။မျှတတဲ့အစီအစဉ်တွေမျှတတဲ့မူဝါဒတွေကိုစောင့်ရွက်တင်တယ်လို့တော့ကျွန်မထင်တယ်။ရိုးစာကဒီဘိုင်နေဖိတ်တာကိုကသူ့ဌာနတွင်းမှာပြဿနာဖြစ်နိုင်တယ်ဆိုတဲ့အယူဆတစ်ခုထဲနဲ့နိုင်ငံတော်အဆင့်ကဒီလိုညွှန်ကြားစာတွေထုတ်ချင်းကတော့ပြဿနာကိုပို့ပြီးတော့ဖြစ်စီတယ်။နောက်ဆရာတွေရဲ့ဂုဏ်သိက္ခာတို့လွတ်လပ်ခွင့်တို့နဲ့တော့တွားပြီးတိုက်ရိုက်သွားပတ်သက်တာပေါ့နော်။ဒါကြောင့်လည်းကျွန်တော်တို့ကဒီကိစ္စကိုကြုံသိမ်းပြီးဖို့ပဲအရင်ဆုံးတောင်းဆိုနေရတာပေါ့နော်။
ဟုတ်ကဲ့ပါဆရာမအခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ။ဟုတ်ကျေးဇူး။